မြန်မာနိုင်ငံမှာဆရာနာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရသူတွေထဲမှာဥပဒေအကျိုးဆောင်တွေပါပါဝင်နေတဲ့အတွက်လူအခွင့်အရေးလှုပ်ရှားသူတွေစိုးရိမ်နေကြတာပါအထူးသဖြင့်လူထောင်ပေါင်းချီဖမ်းဆီးခံရချိန်မှာဥပဒေကြောင့်ရအကာအကွယ်ရအောင်အကူအညီပေးမဲ့သူတွေပါဖမ်းဆီးခံရမဲ့အန္တရာယ်နဲ့ရင်ဆိုင်နေရတာကြောင့်မြန်မာနိုင်ငံတရားစီရင်ရေးလုပ်ငန်းတွေဟာစိုးရိမ်စရာကောင်းလာနေပြီလို့လည်းတတိပေးနေကြတဲ့အကြောင်းကိုပြောပြချင်ပါလေအနာသိန်းစစ်ကောင်စီကဖမ်းဆီးအရေးယူထားသူတချို့ကိုဥပဒေကြောင့်အရအကာအကွယ်ပေးနိုင်ဖို့ကြိုးပမ်းရင်းတရားလွှတ်တော်ရှိနေတချို့လည်းပြီးခဲ့တဲ့လတွေအတွင်းဖမ်းဆီးခံခဲ့ရတယ်လို့လူ့အခွင့်အရေးအဖွဲ့တွေကသတင်းထုတ်ပြန်ထားတာပါအမှုလိုက်ပါဆောင်ရွက်နေရင်အခုလိုအကျိုးဆောင်ရှိနေတွေကိုအနာဘန်ဒီကဖမ်းဆီးထိန်းသိမ်းနေတာဟာအကြောက်တရားဖြစ်ပေါ်လာအောင်ထိန်းချောက်မှုဖြစ်တယ်လို့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်အတွက်စိုးရိမ်စရာဖြစ်လာစေတယ်လို့လူအခွင့်အရေးရှိနေဖြစ်တဲ့ဦးမင်းလွင်ဦးကထောက်ပြပါတယ
်။ဒီပါတီတင်းတင်းခံနေရတဲ့လူတွေဘက်ကနေလိုက်ပြီးရှိနေပြီ။နောက်ပြီးတော့တခါကျွန်တော်တို့အထင်ကြီးအပြင်ဒေါ်ဆန်းစုကြည်နဲ့အမှုတွေဖြစ်တဲ့မြို့အောင်ရဲ့အမှုမှာလိုက်ပါဆောင်ရွက်ပေးမယ်ရှိနေလို့လေ။ငါကငါကကြီးကာကွယ်စသဖြင့်ပေါ့နော်။အဲ့ဒီပုံမှန်တွေတက်ပြီးတော့ဖမ်းဆီးထားတဲ့ဥစ္စာတွေကျွန်တော်တွေ့ရတယ်။ဟိုအကြောက်တရားနဲ့6လမ်းနဲ့သဘောပေါ့ဗျာ။ကနပြတဲ့လူတွေကိုထိရောက်စွာကာကွယ်မပေးနိုင်အောင်ဖမ်းဆီးတယ်လို့ပဲကျွန်တော်တို့မြင်ပါတယ်။အဲတော့လွတ်လပ်တဲ့တရားစီရင်ရေးဆိုတာကကျွန်တော်မြန်မာနိုင်ငံအတွင်းမှာပျောက်ကွယ်နေတဲ့အပြင်ကိုလွတ်လပ်တဲ့တရားစီရင်ရေးဖြစ်ဖို့အတွက်လိုက်ပါဆောင်ရွက်ပြီးနေတဲ့လူတွေပါအခုဖမ်းဆီးခံနေရတဲ့အခြေအနေမျိုးဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကလုံးဝကိုစိုးရိမ်ကြကောင်းတဲ့အခြေအနေမျိုးဖြစ်တယ်လို့ပဲကျွန်တော်ကတော့မြင်တယ်လို့ပြောပြရပါတယ်။
ဖေဖော်ဝါရီတရနေ့စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းစန့်ကျင်ဆန္ဒပြသူနဲ့အရသာစုစုပေါင်း 6,000 ကျော်ကိုဖမ်းဆီးခဲ့တဲ့အထက်ရှေ့နေတချို့လည်းပါဝင်တယ်လို့ AAPP ခေါ်နိုင်ငံရေးအကျဉ်းသားကူညီစောင့်ရှောက်ရေးအသင်းကပြုစုတဲ့စည်းရုံးမှာဖော်ပြပါတယ်။ပြီးခဲ့တဲ့2လတာကာလအတွင်းတရားလွှတ်တော်ရှေ့နေအနည်းဆုံး6ဦးကိုဖမ်းဆီးထိန်းသိမ်းတာကြောင့်လူအခွင့်အရေးစောင့်ကြည့်အဖွဲ့ HRW ကဇူလိုင်လ2ရက်နေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။အဖမ်းဆီးခံရတဲ့6ဦးထဲမှာ3ဦးဟာတရကွင်းမှာအမှုစစ်ဆင်းနေခြင်းအဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။အခုလိုဥပဒေပညာရှင်တွေကိုဖမ်းဆီးနေတဲ့လောက်ရဟာစိုးရိမ်စရာကောင်းတဲ့အခြေအနေဖြစ်တယ်လို့ HRW အဖွဲ့ရဲ့ပြောခွင့်ရအမျိုးသမီး Linda Lactia က VOE ကိုပြောပါတယ
်။ I think it raises very serious concerns about there appears to be a targeting of lawyers who are defending detainees.
စန္ဒပြဆန့်ကျင်လို့ဖမ်းဆီးခံထားရသူတွေဥပဒေကြောင့်ရအကာအကွယ်ရစေဖို့လိုက်ပါဆောင်ရွက်နေတဲ့ရှင်းနေတွေကိုပြစ်မှတ်ထားပြီးဖမ်းဆီးနှိမ်နှင်းလာတဲ့အခြေအနေတွေအတွက်ကျမတို့တိတ်ကိုစိုးရိမ်ပါတယ်။သူတို့ဟာသူတို့ရဲ့ရှင်းနေအလုပ်ကိုသာဥပဒေဘောင်ထဲကလုပ်နေကြတဲ့အတွက်ဒီရှင်းနေတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့ကျမတို့တိုက်တွန်းပါတယ်။ဒီလိုလူတွေကိုမဖမ်းဆီးသင့်ဘူးလို့ပဲကျမတို့နားလည်ပါတယ်။
HRW ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့မြန်မာနိုင်ငံတွင်ရှင်းနေတွေကိုဖမ်းဆီးနေတာဟာအမှုတရေအတွက်ဥပဒေရေးရာအကြံပေးချက်နဲ့တရားမျှတစွာအမှုစစ်ဆေးခွင့်ကိုဆုံးရှုံးသွားစေပြီးဥပဒေရေးရာမှာလွတ်လပ်စွာဆောင်ရွက်ခွင့်ကိုလည်းအာရော့သွားစေကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအခုချိန်ထိဖမ်းဆီးခဲ့သူထောင်နဲ့ချီရှိတဲ့အထက်ယာနဲ့ချီတဲ့လူတွေကိုလည်းတရားရုံးလုံထုံးလုံနည်းတွေနဲ့မညီပဲအရေးယူအပြစ်ပေးထားကြောင်းဇွန်လကုန်ပိုင်းမှာကုလသမဂ္ဂကပြောတာပါလေလက်ရှိအချိန်မှာတော့နေပြည်တော်မြို့တော်ဝန်လုပ်ခဲ့သူဒေါက်တာမျိုးအောင်ရဲ့အမှုလိုက်ရှိနေဦးသိန်းနိုင်ထွန်းဟင်္ဒရာခရိုင်တရားရုံးမှာဖမ်းဆီးခံလိုက်ရတဲ့ရှိနေဒေါ်အေယာလင်းထော့ကချင်ပြည်နယ်ကနိုင်ငံရေးအကျဉ်းသား120ကျော်အတွက်အမှုလိုက်ပေးနေတဲ့ဦးသက်ထွန်းဦးတို့အပြင်နောက်ထပ်ဥပဒေအကျိုးဆောင်တွေဖြစ်တဲ့ဒေါ်မေစုံကိုဒေါ်နီလာနဲ့ကိုဖုံးမြတ်သူတို့လည်းအဖမ်းဆီးခံထားရတာဖြစ်ပါတယ်ခင်ဗျာ